American ပြည်ထောင်စုမှာ COVID-19 ကာယောဂါကြောင့်သေဆုံးသူဟာမေလတည်းကဆိုရင်အများဆုံးအဖြစ်နဲ့ပုတ်ထူးနေတော့ကစံချိန်တင်ခဲ့ပါတယ်ပုတ်ထူးနေကသေဆုံးသူ2300နီးပါးရှိခဲ့တယ်လို့အတီးပြုတ်ဒုနာသက်ကလည်း2သိန်းနီးပါးရှိခဲ့ပါတယ် COVID ကြောင့်ဆေးရုံတက်ရသူကလည်းပုတ်ထူးနေတော့က7900ကျော်ပါတယ်ဒီအရေအတွက်ကလည်းစံချိန်တင်အောင်များတာပါအခုလိုအခြေအနေမှာပဲအမေရိကန်မှာကျေးဇူးတော်နေ့ Thanksgiving နေ့ကိုဒီကနေ့ဆင်နွှဲကြတာမဟုတ်ကူးစက်မှုတွေပိုပြီးတိုးလာမှာကိုကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေစိုးရိမ်နေကြပါတယ်ပုံမှန်အားဖြင့်တနင်္လာစီရောက်နေကြတဲ့မိသားစုတွေမိတ်ဆွေတွေတကယ်ချင်းတွေဟာ Thanksgiving နေ့မှာပြန်လည်ဆုံတွေ့စုဝေးစားတောက်ကြသည်ရှိပါတယ်ပြည်내တော်တော်များများမှာတော့ COVID ထိန်းချုပ်ရေးကန့်သတ်ချက်တွေကိုပြည်내တာဝန်ရှိသူတွေထုတ်ပြန်ထားကြပါတယ်ဒါပေမဲ့နယူးယောက်ပြည်နယ်ကရောဂါကူးစက်မှုမြင့်မားနေတဲ့နေရာတွေကဘာသာရေးအဆောက်အအုံတွေထဲမှာလူဦးရေကန့်သတ်ထားချက်ကိုပြည်ထောင်စုတရားရုံးချုပ်ကယာယီဖယ်ရှားပေးခဲ့ပါတယ်။ Brooklyn နယ်ပယ်ဆိုင်ရာ Roman Catholic ဂိုင်းအုပ်ဘုန်းတော်ကြီးတစ်ပါးနဲ့ Jew Orthodox ဝိပုနေရာနှစ်ခုလိုကပြည်내အစိုးရထုတ်ပြန်ချက်ကိုပြည်ထောင်စုတရားရုံးချုပ်မှစိန်ခေါ်လျှောက်ထားခဲ့တဲ့အပေါ်မှာတရားရုံးချုပ်တရားသူကြီး၉ယောက်က၅မဲ၄မဲနဲ့အဆုံးဖြတ်ပေးခဲ့တာပါ။ Conservative တရားသူကြီးတွေကတရားရုံးချုပ်တရားသူကြီးချုပ် John Roberts ကတော့ကာယောဂါဖြစ်နေချိန်မှာအများပြည်သူကျန်းမာရေးကပို့ပြီးတော့အရေးကြီးတယ်လို့ဆိုပြီးတော့ကန့်ကွက်တဲ့မဲထဲခဲ့ပါတယ်။ American ပြည်ထောင်စုမှာလောလောဆယ်အထိ COVID အတည်ပြုဒုနာစုစုပေါင်း12တန်းကျော်တည်ဆုံးသူက2,600ကျော်ရှိပါတယ်။